မြန်မာတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားကစီးရီးတင်းမာနေတဲ့အကျိုးဆက်ကြောင့်စစ်ဘေးရှောင်သူတထောင်ဝန်းကျင်ဟာကချင်ပြည်နယ်တနိုင်းမြို့နယ်ဘာသာရေးအသင်းမှာခိုလုံနေကြပါတယ်။ဒီလူတွေနေရရင်ပြန်နိုင်ရေးဆွေးနွေးဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချမ်းရေးအဖွဲ့တာဝန်ရှိသူတွေကမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေပါတယ်။လက်ရှိအချိန်တွေကစစ်ရှောင်စခန်းမှာစားတောက်ရေးအခက်အခဲတွေရှိနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တနိုင်းမြို့နယ်ပါရာရေးသင်းတော်မှာခိုလုံနေတဲ့စစ်ဘေးရှောင်သုခတဲ့တထောင်ခန့်ကိုနေရရေးပြန်ပို့ပေးနိုင်ရေးအတွက်ကချင်ပါရာရေးဖွဲ့စည်းတွေကချင်ငင်းချမ်းရေးကျိုးတော့ဆောင်ဖွဲ့တွေကလည်းဒေသခံမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတာပါ။နေရပြန်နိုင်ရေးညှိနှိုင်းမှုအခြေအနေကိုတော့ကချင်ငင်းချမ်းရေးကျိုးတော့ဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါတယ
်။လွတ်ပိုင်းတိုင်းစစ်တနချိုတိုင်းမှုနဲ့ကျွန်တော်တို့ကဆတ်ထမှုတို့ကညချနာမှာရောက်လာစင်မှာကျွန်တော်တို့ဒီ KPC တင်းတော်ကကျတော်ကြီးတို့နဲ့တွေ့ဆုံတယ်ကက်သလစ်ကကုန်းတော်ကြီးတို့နဲ့တွေ့ဆုံတဲ့အချိန်မှာအခုစီရေးကြောင့်ထွက်ပြေးတင်းဆောင်နေရတဲ့ပြည်သူလူထုတွေဟာသူတို့ရဲ့အတင်းသူအတင်းသားတွေဖြစ်တယ်သူတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုဘယ်လိုလုပ်ရကောင်းမလဲဆိုပြီးသူတို့ညှိနှိုင်းကြတယ်အနိုင်မှာတင်းဆောင်နေတဲ့ဒုက္ခတွေကိုကိုယ့်နေရဲ့ဒေသကိုပြန်ပြောင်းထွက်ဆိုပြီးမှသူတို့တင်ကြတယ်ဆိုရပြောမှတိုင်းရလည်းပဲတမ်တော်လည်းပါစီဖြစ်ပြီးပြည်သူလူထုရဲ့ဆန္ဒသဘောထားပဲရှိတယ်ဆိုရဟာကိုသွားရောက်တွေ့ဆုံဖို့အတွက်ဆိုပြီးမှအခုလူလူကျဲ့ငါရဲ့နေတော့ကတို့ဖွဲ့ရအားလုံးဒုက္ခတွေတွေကိုသူတို့ရဲ့သဘောထားဆန္ဒပြလို့ရှိတယ်ဆိုတော့ကျွန်တော်တို့တော့ရောက်တွေ့ဆုံနေဖြစ်တယ်
။တမတော်စေတာကိုကရေးစစ်သဏ္ဍာန်ချုပ်မှုဇာကစားမှုကလည်းစစ်ဘေးရှောင်တွေနေရာပြန်ရေးကိစ္စတွေမှာအကူအညီပေးမယ်လို့ပြောဆိုခဲ့ကြအောင်ဦးလမိုင်ကွန်ကြားကပြောပါတယ်
။တိုင်းဇာကစားပေါ့လေဒုက္ခစားမှုဒုကြီးပေါ့လေသူအနေနဲ့ကတော့ဘာဖြစ်ဖြစ်သူတို့ပြန်နိုင်ပြန်ဖို့ဒီလိုပဲတမတော်ကနေပြီးတော့မှနိုင်ရှင်ရင်းရေးပိုင်းကအားလုံးနဲ့သူတို့ဝိုင်းဆောင်ရွက်ပြီးမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ပြမယ်ဆိုရင်တော့သူတို့အဆက်အရရအားလုံးကူညီပေးမယ်ဆိုတဲ့ပြောဆိုတာလည်းကျွန်တော်ကြားသိရပါတယ်ဗျ
တနိုင်းစစ်ဘေးရှောင်တွေနေရာရင်းပြန်နိုင်ရေးအတွက်စက်တင်ဘာလ9ရက်နေ့ကညှိနှိုင်းဆွေးနွေးခဲ့ရမှာရွာသားတွေအနေနဲ့ဒေသရင်းမှာစိုက်ပွဲမဖြစ်ပွားဖို့နဲ့လုံခြုံရေးပိုင်းလှုပ်ဆောင်ပေးဖို့သဘောထားပေးခဲ့တယ်လို့ဦးလမိုင်ကွန်ကြာကခုလိုဆက်ပြောပါတယ်
တိုက်ပွဲဖြစ်လို့နောက်တစ်ပံပြန်ထပ်ပြေးတိတ်ဆောင်ရမှုကိုတို့ကမလိုလားဘူးတို့ပြန်မယ်ဆိုတဲ့အချိန်မှာလည်းပဲတို့နေရဒေသအနီးအတွက်မှာဒီမိုင်းရှင်းလင်းရေးပညာတွေဒီကြောင့်ဆိုတာတို့အဲ့မှာနှစ်ဖက်တက်တယ်ပေါ့လေရွာနီးနားမှာမရှိတဲ့နဲ့ဆိုရင်တော့တို့ပြန်ရေးတယ်ဆိုတဲ့သဘောပေါ့လေတို့အနေနဲ့အဲ့လိုတင်ပြတာပေါ့လေ
KPC ပါရာရေးသင်းတော်နဲ့ငင်းချမ်းရေးကျိုးတော်ဆောင်ဖွဲ့တွေအနေနဲ့စစ်ဘေးရှောင်တွေစင်မြတ်ချက်ကိုသမတော်ဘက်ကရော KIU ဘက်ကပါဆက်လက်ညှိနှိုင်းသွားရမယ်လို့ဦးလမိုင်ကွန်ကြာကဆိုပါတယ်တနိုင်းမြို့ပါရာရီအသင်းတော်၄ခုမှရှိတဲ့စစ်ဘေးရှောင်တထောင်လီပါခန့်ဟာပြီးခဲ့တဲ့ဇွန်လပရမတ်ပတ်တွင်ကမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA စစ်ရင်24တို့တိုက်ပွဲဖြစ်ပွားရာကနေဆွတ်ပြေးလာခဲ့ကြတာပါ။တရှိတနိုင်းမြို့တွင်မှာအင်္ဂါကားရွာနိုင်မြို့ရွာအများစုကစစ်ဘေးသိမ်းဆောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေအတွက်ကူညီထားပါမှုတွေနှဲပါလာလို့စားတောက်ရေးမှလည်းခက်သွေ့နေတယ်လို့လည်းတနိုင်းနှစ်ချင်းအသင်းတော်တာဝန်ရှိသူဥမုံတန်ကပြောပါတယ်။
ဆက်ပြီးတော့ကျွန်တော်တို့ဒီမှာနေဖို့ဆိုတာကလည်းဒီစားတော့လိုအပ်တာတွေတော့ဒီမှာအထက်ကြီးရှိလာနိုင်တယ်ခုလိုလိုဖြစ်ဖြစ်တော့မှကျွန်တော်တို့အပြီးတော့တန်းနေမှတော်တော်လေးဘလုံးကြီးမှကျွန်တော်တို့ဖတ်နိုင်တယ်လို့ပုံနေစောင့်ချောက်ထားတဲ့သဘောရှိပါတယ
်စနိုင်းမျိုးပေါ်ကဖရဲကျောင်းတွေမှာခုလုံနေတယ်တွေတော့တရားဝင်စစ်ဘေးရှောင်စခန်းဖွင့်ဖို့ကိုမြို့တွင်းသိခါကြဆင်းစေတယ်ဆိုပြီးမြို့နယ်အာဏာပိုင်တွေကလည်းဖွင့်ခွင့်မပေးခဲ့တာကြောင့်အကူအညီတွေအားနည်းလာတယ်လို့သူကဆိုပါတယ်စနိုင်းမြို့နယ်အတွင်းမှာနှစ်ဖက်သက်ဖွဲ့တွေစိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးတယ်လို့စနိုင်းပြည်ဟာလမ်းတစ်လျှောက်မှာလည်းမြန်မာတပ်မတော်ကနေလုံခြုံရေးတင်ညာထားတယ်လို့စနိုင်းနှစ်ချင်းအသင်းတော်တာဝန်ရှိသူဥမုံတန်ကဆက်ပြောပါတယ
်။ဒီနေ့မနက်လောက်ပေါ့နော်။စနိုင်းကနေပြစ်တာဘယ်လိုပြစ်တာလဲတော့မသိဘူး။လည်းနေကြည့်တာဒီခုနှစ်ချက်လောက်ကြားရတယ်။အဓိကလမ်းကြောင်းဖြစ်တဲ့ဒီနမ်ဒီဝီဒါကာကြီးရော်တွေကိုတွားတဲ့လမ်းတွေအကုန်လုံးတော့ဒီတပ်မတော်စီကောင်းကနေအကုန်လုံးပိတ်ထားတာ။အဲဒီလမ်းတောက်လျှောက်တဲ့ပြစ်ကြောင်းတွေခံမှာတောင်းဆက်ထားတာပေါ့။
ပြီးခဲ့တဲ့ဇွန်လပထမပတ်ကစနိုင်းမြို့နယ်မော်သွင်းစည်တင်းဒေသကနေထိုင်သူတွေကိုထွက်ခွာပေးဖို့တပ်မတော်ဘက်ကနေရဟရင်နဲ့စာဖြတ်ဝေပြီးနောက်ပိုင်းဒေသခံတွေပါဝင်ရွှေပြည်မော်လုပ်သားတွေထွက်ခွာလာခဲ့ရသလိုမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဩဂုတ်လ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတပ်မတော်သားကိုယ်စားလှယ်သုဘူမူကြီးခေမောင်ဆွေကနေ KIA ထိန်းချုပ်တဲ့စနိုင်းမော်သွင်းဒေသကိုနေမြင့်ရှင်းလင်းရေးဆက်လက်ပြုလုပ်သွားမယ်လို့အဆိုတင်သွင်းပြောဆိုမှုတွေရှိနေတယ်လို့လက်ရှိတနိုင်းဖကဒေတာတွင်သမတော်ကနေလုံခြုံရေးတင်ကြဆားတဲ့အနေအထားမှာရှိနေစေဖြစ်ပြီးစစ်ဘေးကြောင့်နေရရင်ပြန်လာရေးအတွက်အဟာရတစ်ခုလိုဖြစ်နေသေးတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ